ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကလူမျိုးတုံ့တန်ဖြတ်မှုလုပ်ခဲ့တဲ့ဆိုတဲ့ဆွဲဆိုမှုကိုအာဂျင်တီးနားတရားရုံးကလက်ခံလိုက်တဲ့အပေါ်မှာဒါဟာနိုင်ငံရေးအရာဖိအားပေးမှုတစ်ခုလို့မြင်တယ်လို့မြန်မာစစ်ကောင်စီဘက်ကတုံ့ပြန်ပါတယ်နိုင်ငံသားဆက်ဆက်ရေးမှာမိဝတ်မပြတ်အောင်ဆက်ဆံသွားမှာဖြစ်ပေမဲ့ဥပဒေအရညီညွတ်တဲ့လုပ်ရက်တွေကိုပဲနိုင်ငံတကာနဲ့ပူးပေါင်းမှာဖြစ်တယ်လို့လည်းတုံ့ပြန်ပါတယ်။ဒီအကြောင်းမင်းမြန်စုံစမ်းပြီးရန်ကုန်ကသတင်းပေးပို့ထားတာကိုမတ်စုမွန်ပြောပြပေးပါရှင်
။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းစိုးရွားတဲ့လူခွေကျူးလွန်မှုတွေကလူမျိုးတုံးရှင်းလင်းတပ်ဖြတ်ရာရောက်တယ်လို့ဆိုပြီးဗြိတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ BRO UK နဲ့ကျူးလွန်မှုတွေခံခဲ့ရတယ်ဆိုတဲ့အမျိုးသမီး6ဦးကမြမကြီးကဲတွေပေါ်မှာတရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီစွဆွဲချက်တွေပေါ်မှာတော့လက်ရှိအာဏာသိမ်းဆည်းချုပ်ရေးကောင်စီဘက်ကလက်မခံဘဲပယ်ချလိုက်ပါတယ်။ဒါဟာနိုင်ငံရေးဖိအားပေးမှုတစ်ခုသာဖြစ်ပါတယ်လို့ဆည်းချုပ်ရေးကောင်စီရဲ့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုတုံ့ပြန်ပြောဆိုသွားပါတယ်။
ကမ္ဘောဒီးယားနဲ့တော့ကျွန်တော်တို့အခြေခံဥပဒေအရနိုင်ငံတော်လုံခြုံရေးကာကွယ်ရေးမှာမြန်မာနိုင်ငံအတွက်တာဝန်အရှိဆုံးအဖွဲ့အစည်းဖြစ်တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်တွေကိုထမ်းဆောင်တဲ့နေရာမှာမြန်မာနိုင်ငံဒီ1948ခုနှစ်လောက်တည်းရပြီးခဲ့တဲ့အချိန်တည်ရင်းပဋိပက္ခများဖြစ်ပွားနေတဲ့နိုင်ငံဖြစ်တဲ့ကျွန်တော်တို့အနေနဲ့ကတော့နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကိုထိတာထားတာဝန်ထမ်းဆောင်နေရတယ်ထမ်းဆောင်နေတဲ့နေရာမှာလည်းကျွန်တော်တို့သတ်မှတ်ထားတဲ့လာစီမင်းစီကံများနဲ့အညီပဲရခိုင်ကတိုင်းကျွန်တော်တို့ရဲ့ကောက်တော့ကွန်တက်လို့ဆိုတဲ့ကျင်းဝေးစီကံလေးအပြင်စီးပြီးတိုက်ခိုက်မှုစီမင်းတွေရေးဆွဲပြီးဒါဆောင်ရွက်လျက်ရှိတယ်။အဲလိုဆောင်ရွက်မှုတွေပေါ်မှာတော့ရခိုင်ကလည်းဆွဆွဲချက်မျိုးလုံးရှိခဲ့ပါတယ်။နောက်မှလည်းဒီလိုဆွဆွဲချက်မျိုးလုံးနောက်မှလည်းပဲဒီလိုပြောချင်ပါတယ်။အဲကျွန်တော်တို့အနေနဲ့ဥပဒေနဲ့ညီညွတ်တဲ့တုံ့ငန်းမှန်တယ်များဟုနိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်လျက်ရှိတယ်။သို့တော့ဥပဒေနဲ့မညီညွတ်ဖက်နဲ့နိုင်ငံရေးရာဖိအားပေးလို့တဲ့ပုံစံမျိုးနဲ့ဆောင်ရွက်တဲ့အားမျိုးတွေတော့ကျွန်တော်တို့အနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောရမှာ
။ကျူးလွန်ခဲ့တဲ့အချက်လက်တွေကပြင်းထန်ဆိုးဝါးလွန်တာကြောင့်စုံစမ်းစစ်ဆေးပေးဖို့ဘွယ်နိုအဲရစ်မြို့တော်ကရာဇဝတ်မှုဆိုင်ရာပြည်ထောင်စုတရားရုံးကနေပြီးခဲ့တဲ့နိုမာလာနောက်ဆုံးဘက်ကလက်ခံခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံခြေဆိုင်မြန်မာရိုဟင်ဂျာများအဖွဲ့ BRO UK အဖွဲ့ကတော့ဒီအမှုကို၈နှစ်စန်းပိုင်းမှာစတင်စစ်ဆေးနိုင်မှုမျှော်မှန်းထားတယ်လို့မြန်မာစစ်တပ်ကပူးပေါင်းဆောင်ရွက်မှုမရှိခဲ့ရင်နိုင်ငံတကာ Interpol ကနေဖမ်းဝရမ်းထုတ်နိုင်မှုအထီးပါပြင်ဆင်သွားမယ်လို့အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူဦးထွန်းခင်က VOA ကိုပြောပါတယ်
ကျွန်တော်တို့တွေ့ရတဲ့လောက်ကဒီလူရာဇဝတ်မှုကျူးလွန်တဲ့ကောင်တွေကဘယ်တော့မှလုပ်တယ်ဆိုတာလည်းမပြောဘူးပြီးတော့တရားတွေကိုယူမဆိုင်တဲ့ပုံစံတော့ပြပါတယ်ဒါပေမဲ့တရားမျှတမှုရှာတဲ့နေရာမှာတော့ဒါအရနောက်ဆုံးတော့သူတို့ဒီတရားခွင်ပေါ်မှာတော့ပေါ်လာရမှာပဲဘယ်လိုပဲညင်းနေကျွန်တော်တို့အမှန်တရားတော့ခူရဖို့ကျွန်တော်တို့ဆွဲကိုကြိုးစားသွားမယ်တကယ်လို့ဒီရာဇဝတ်မှုကျူးလွန်ထားတဲ့ဒီစစ်တပ်ကလူတွေတကယ်လို့မလာဘူးဆိုရင်စစ်တပ်ကဒီဗိုလ်ချုပ်တွေမလာဘူးဆိုကျွန်တော်တို့က Interpol နဲ့သူတို့ကိုစီဘူဒိုတွေကိုကျွန်တော်တို့အနေနဲ့ဖဲဝရန်ထုတ်ဖို့အလားအလာရှိပါတယ်နောက်ဆုံးမှာတော့
အမှုနဲ့ပတ်သက်လို့ဆေးအုပ်ချုပ်ရေးကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိမရှိ VOA ကမေးမြန်းလာမှာတော့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်ကျွန်တော်တို့ရနိုင်ငံရေးမူဝါဒအတိုင်းပဲဒါလက်လက်တက်ကြွပြီးဖမ်းလိုက်တဲ့ဝါဒကျွန်တော်ပြင်သုံးမယ်ရင်းရရအခုရှင်လွဲနေဆိုင်ရင်မူကြီးငါးရအတိုင်းပဲကျွန်တော်ဆောင်ရွက်မယ်ပြည်နိုင်ငံသားဒီမှာဒါလူ့ဘဝပြဿနာရေးကို UDP ဆောင်ရွက်มาဖြစ်ပါတယ်။အဲဒါနဲ့ပတ်သက်လာလို့ကြာဖီအားဆိုတာဒီရခိုင်ရတိုင်းဒါလူရင်းလူလိုမလူရင်းမလူလိုပြေးနေကြပဲဖြစ်ပါတယ်
။မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုအခုလိုတရားစွဲဆိုတာကိုလည်းအတိအမှန်မပြည့်ဘူးလို့ပြောဆိုထားခဲ့ပူပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးဘာသာရေးအခြေခံနဲ့ပြည်ပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းစိုးရွားတဲ့လူခွေချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွေအဖွဲ့တွေကတုံ့သက်ထားကြပါတယ်။အဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာ8သိန်းလောက်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုထွက်ပြေးခဲ့ကြရပါတယ်။ဖြစ်စဉ်တွေအတွင်းမှာဆိုးဆိုးဝါးဝါးလူခွေချိုးဖောက်ခံခဲ့ရတယ်ဆိုတော့အထောက်အထားတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့ဒီမှုကို2019ခုနှစ်ကလေးကအာဂျင်တီးနားပြည်ထောင်စုတရားရုံးကိုတရားစွဲဆိုတင်သွင်းခဲ့တာဖြစ်ပါတယ်ရှင်။